အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကြာသပတေးနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရသေးတော်မြို့နယ်မေယူမြကန်တလျှောက်ပစ်ခတ်မှုတွေလည်းဖြစ်ခဲ့ပြီးရွာသားတချို့ဒဏ်ရာရခဲ့သလိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေကတော့3000ကျော်နေပါပြီ။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
စီရီတင်းမာနေတဲ့ရခိုင်မြောက်ပိုင်းကအန်ကြောက်တော့နဲ့ရှင်းပြနေကပလောဝမ်မြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဖေဖော်ဝါရီလ6ရက်နေ့မှာဒီအန်မြို့နယ်ကဒုက္ခကြီးရဲ့အရှေ့ဘက်ဒီ4ကီလိုမီတာခွေးလောက်အကွာမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ပလောဝမ်မြို့နယ်မီးရှောင်းတံတားအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်။နောက်တစ်ခုကတော့ဒီကြောက်အတို့မျိုးနဲ့ကလဒရန်မြေဝဲမကြရော်ဒီတဲ့အဲ့မှာတောင်တန်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ဖြစ်တ
ာရသေးတော်မျိုးနဲ့မယူမြေအတွင်းမှာလည်းမယူမြေရဲ့အရှိဘက်ကမ်းမှာရှိတဲ့ကျေးရွာတွေကိုပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီပြေခမှုဟာစစ်တွေကနေမယူမြဲတိုင်မြောက်ဖက်ကိုတက်လာတဲ့တပ်မတော်ရေရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တန်းငယ်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိသလိုဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတို့ကဆွဆွေးပြောဆိုပါတယ
်တပ်မတော်တင်ပေါ်စီဒီမရှိဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တစ်စစ်တော်ငါသုံးလျှောက်တင်းအောင်မှာခဏနောက်ပြီးတော့မှတက်ပြီးတော့မီးနေကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှဒီတော့အရောက်ကတတ်တင်ပြီးတော့လမ်းကြီးရောလမ်းနောက်ငယ်တွေရောတတ်တင်တဲ့တွေရောတွန်းပြီးဒါကြက်ဖိုက်ပြီးတော့လာပါတယ်ခင်ဗျာအဲ့ဒီအချိန်မှာကျွန်တော်တို့ကလေကြောက်လန့်ပြီးတော့ကိုရောအသက်အိုးအိမ်လိုဒုတဲ့နေရာမှာပုန်ကုပ်ပြီးနေကြပါတယ်ဒါနဲ့သူတို့ပစ်တဲ့ကြီးတွေဟာဒီမီးဦးမြကျော်ရဲ့အရှိတ်ဖက်ရော်တွေရောအနောက်ဘက်မှာရှိတဲ့ရော်တွေရောအကုန်လုံးကိုစစ်မှန်ခဲ့ပါတယ်အဲ့ဒီမှာသူတို့ပစ်ခဲ့တာကြောင့်ဒီလက်ရော်တွေမှာစစ်ခဲ့တဲ့ငါသူတွေနဲ့ရှိတယ်လို့သိရပါတယ်ခင်ဗျာ
အဲ့ဒီပြစ်ခတ်မှုကြောင့်မယူမြင့်ရဲ့အရှိတ်ကမ်းမှာရှိတဲ့ရေပုတ်ကြီးရွာကမျိုးသမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမျိုးသမီးတဦးဒဏ်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဦးမောင်ဘူးကပြောပါတယ
်။ကြီးရွာကလည်းမရောက်ရတယ်။မရောက်ရတော့ကကြီးရွာကမဟုတ်ဘူး။ကြီးတိရွာကနေသူ့ရှင်မမလာနေတာ။ဒီတော့တိုင်းရှင်တို့အဲ့ဒါအဖို့ကြီးတောင်ရခိုင်တက်ကမှဒဏ်ရာရတယ်။သူတို့သူတို့ဖိတ်ရုံနဲ့ကြတယ်
အဲ့ဒီပြေခမှုဟာတပ်မတော်ရေရင်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကစွပ်စွဲပြောဆိုကြပါမယ်တပ်မတော်ဘက်ကတော့မနေ့ကရှင်းပြနေပလောဝဘက်မှသာတိုက်ပွဲတွေရှိပြီးမယူမြေကန်ကရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဗိုလ်မုံကြီးမင်းတန်းကပြောပါတယ
်တပ်ကပြစ်ပါကွာတပ်ကအဲ့နာလေးမှတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရေရင်အဲ့လောက်ဝေးကြည့်တာမရဘူးဟာတို့တင်နေပြီတဲ့ဘဝတည်းရင်တဏ္ဍာမလို့ပြင်မယ်အေးဒီစီစီဇန်တော့ကైလေးရတဲ့ပုံမရောက်ဘူးစီဇန်မင်းမယုံရင်ငါပြစ်ပြရမယ်မင်းလေးရမှာမင်းရတဲ့အထီးုံရှိနေရဘရဝနာမှာတော့သူတို့တိုက်နေတာပဲအေးဒီပဲလိုက်တိုက်တာ
စီရီတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ပြီးရာသားတေဆုံတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမူများပြလာနေပါတယ်ပြစ်ခတ်မှုတွေကြောင့်ရာသားတွေထိခိုက်တန်ရာရရှိတိုင်းမှာလည်းတနေ့အေဖွေတို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ပိကဒေရပိုင်းတွေကလည်းရသေးတော်မျိုးနယ်ဘက်မှာအေအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရသေးတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်။စစ်ဘေးဒုက္ခတွေ3000ကျော်လောက်ရှိတယ်လို့ရသေးတော်မျိုးနယ်မျိုးသားလှတ်တော်မှဦးခင်မောင်လာကပြောပါတယ
်။အေစခန်းတွေမှာလည်းပြည်နေတယ်နော်အိမ်ကြီးမှာစားနေကြတယ်။သူ့အိမ်ကြီးမှာဆိုတလာ9000တပိန့်ချင်းတို့ပြည်နေတာတချို့မတက်တဲ့လူတွေကြတော့ဒုက္ခတွေစခန်းမှာနေရီခွန်ကျောင်းတို့မှာနေရတယ်ရှိဒီမျိုးအင်ဂျင်မကနေရတာရှိတယ်။မျိုးပေါ်မှာတော့တစ်ဖက်ဝင်ကြလို့ရှိမယ်။နေမှာဆိုရင်အကုန်လုံးတော့ကြော်လေးတောင်လို့ရှိမယ်။မနေဒီတပည့်တွင်ချင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်လေးဆောင်လာတာတော့တော့တာ
။စီရီတင်းမှာနေတဲ့ခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းပြနေပလောဝဲမြို့နယ်တို့ကိုပြီးခဲ့တဲ့ရက်ပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နိုင်တယ်လို့နိုင်ငံရေးလေးလာတုံးသက်တွေကပြောဆိုကြပါတယ်ခင်ဗျာ။